တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ခဲ့ပေမဲ့အခုအချိန်မှာတော့ဒီရောဂါဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဟာဥရောပတိုက်ဖြစ်လာနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ချနေမှာပြောကြားလိုက်ပါတယ
် Europe has now become the epicenter of the pandemic with more reported cases and deaths than the rest of the world combined.
ဥရောပတိုက်ဟာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဖြစ်လာနေပါပြီ။လက်ရှိအခြေအနေမှာတရုတ်နိုင်ငံကလွဲလို့ကျန်းတဲ့နိုင်ငံအားလုံးမှာရောဂါပိုးကူးစက်ပြန့်နှံ့နေတဲ့ပမာဏစုစုပေါင်းနဲ့နှိုင်းယှဉ်လိုက်ရင်ဥရောပတိုက်မှာဖြစ်နေတဲ့အရေးအတွက်ကပုံများနေပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ဒါပြင်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံအသီးသီးကကို့အစီအစဉ်တွေကိုလှုပ်ဆောင်ကြမယ့်အစားတခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်။အီတလီနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်ပိုးကူးစက်သူ2500ရှိခဲ့တယ်လို့အစိုးရကတောက်ကြန်နေမှာထုတ်ပြန်ကြေညာလိုက်တာကြောင့်အခုချိန်ထိအီတလီမှာရောဂါပိုးကူးစက်သူစုစုပေါင်း18660ရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ကတော့1266ဦးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှသမ္မတထရမ့်ကအရေးပေါ်အခြေအနေကြေညာတဲ့အချိန်မှာပဲစပိန်နဲ့ဂျာမနီနိုင်ငံတို့မှလည်းဗိုင်းရပ်စ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တွေတောက်ကြနေကအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။စပိန်နိုင်ငံမှာတောက်ကြနေကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပြီးတစ်ကမ္ဘာလုံးကိုကူးစက်ပြန့်နှံ့နေတဲ့ဒီကာယောဂါကြီးကိုတိုက်ဖျက်ရေးအတွက်စစ်တပ်ကပါကူညီဆောင်ရွက်သွားမယ်လို့ပြောပါတယ်။ခုချိန်ဒီကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း9400ကျော်သွားပြီဖြစ်ပါတယ်။